ပြည်ဝင်မြန်မာပိုင်းရဲ့အစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်။ကျွန်တော်ညောင်မင်းအောင်ပါခင်ဗျာ။တတိယအကြိမ်မြောက်လွှတ်တော်ညီလာခံနေ့ကျင်းပစခင်ပြည်တော်စုလွှတ်တော်ကိုယ်စားလှယ်တွေကိုဇန်နဝါရီ29နဲ့30ရက်နေ့တွေမှာကိုဗစ်ကာဝင်စည်းထိုးဖို့စီစဉ်လာကြောင်းကိုယ်စားလှယ်တွေကပြောပါတယ်။တိုင်းနယ်ပြည်နယ်အတော်များများကလွှတ်တော်ကိုယ်စားလှယ်တွေကိုတော့ဖေဖော်ဝါရီလဆန်းပိုင်းမှာကာဝယ်စည်းထိုးဖို့ပြင်ဆင်နေတဲ့အကြောင်းကိုတင်ပြချင်ပါတယ်။2020ရွေးကောက်ပွဲမှာရွေးချယ်တင်မြှောက်ခံရတဲ့ကိုယ်စားလှယ်တွေတက်ရောက်ကြမယ်။တတိယအကြိမ်မြောက်ပြည်သူ့လွှတ်တော်ညီလာခံကိုဖေဖော်ဝါရီ1ရက်နေ့နဲ့အမျိုးသားလွှတ်တော်ကိုဖေဖော်ဝါရီ2ရက်နေ့မှာအသီးသီးကျင်းပသွားဖို့ရှိပါတယ်။လွှတ်တော်စည်းဝေးပွဲတွေကျင်းပစခင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကိုဇန်နဝါရီ29ရက်နေ့နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကိုတော့ဇန်နဝါရီ30ရက်နေ့မှာကိုဗစ်ကာကွယ်ဆေးထိုးပေးဖို့အကြောင်းကြားထားပြီးဖြစ်ကြောင်းမန္တလေးတိုင်းမြေဆန္ဒနယ်မြေအမှတ်6 NLD ပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာတန်းဝင်းက VOA ကိုပြောပါတယ်
။ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေကတော့29နဲ့30ရက်မှာစထိုးပါမယ်။ကျွန်တော်တို့ကတွေ့တော်တဲ့ဟောလ်မှာထိုးပါမယ်။ Banquet Hall ဆိုတော့ဒီကနေ့တော့သူမစားကြမှာပေါ့လေ။ဘာမှလို့ပြန်လိုက်တော့အများရန်သုံးနေတာမဟုတ်ပါဘူး။အခမ်းအနားကြီးရင်ရှိမှာသုံးတဲ့ Very Last Hall ရှိတယ်ဗျ။အဲ့ဒီထက်မှာထိုးရမယ်ဆိုပြီးတော့ကျွန်တော်တို့စာထုတ်ထားဟို Social Distancing နဲ့ထိုးမှာပါ
။ကာဝေးစီထိုးမဲ့ဇန်နဝါရီ29နဲ့30ရက်မတန်ခင် TSC လိုမှာလွှတ်တော်ကိုယ်စားလှယ်တွေကိုနှကောင်းအာကောင်တူဘတ်ဓာတ်ကွဲနမူနာယူမှာဖြစ်ပါလေ။အိန္ဒိယကအကူအညီထောက်ပံ့လိုက်တဲ့ကိုဗစ်ကာကွယ်ဆေးကိုဒီနေ့ပိုင်းအတွင်းကျန်းမာရေးဝန်ထမ်းတွေနဲ့စည်စနာဝန်ထမ်းတွေကိုအရင်ထိုးပေးနေပြီးဒုတိယအထောက်အပံ့အစိုးရအဖွဲ့ဝင်တွေနိုင်ငံတော်ဝန်ကိုထမ်းနေကြတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုထိုးပေးနေတာဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေကာကွယ်ဆေးထိုးပြီးတဲ့နောက်တိုင်းနယ်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေရဲ့အလှည့်ဖြစ်ပါတယ်။မွန်ပြည်နယ်လွှတ်တော်ရဲ့ဒုဥက္ကဋ္ဌလည်းဖြစ်မွန်ညိုညိုရေးပါတီရဲ့ဘူကော်မတီဝန်ထမ်းဖြစ်တဲ့ဒေါက်တာအောင်နှင်ဦးကတော့သူတို့ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေကိုဖေဖော်ဝါရီလ၄ရက်နေ့မှာကာဝယ်ဈေးထိုးပေးမယ်လို့အကြောင်းကြားထားကြောင်းပြောပါတယ
်။ကျွန်တော်တို့ကတော့ဒီဝရီ၄ရက်နေ့မှာထိုးနိုင်တယ်လို့ကြားပါတယ်။ဒီကျွန်တော်ရေးထားတာဒီတနင်္လာနေ့တို့သတ်မှတ်ထားတဲ့နေရာတော့ဆိုရအဲကျွန်တော်ဘာရမှာပါမလို့ဒီလိုရှိရင်ချိန်ရှိပါဘူး။နည်းနည်းကအခြေအပေကြောင့်ဟိုမာရာကျနာကြိုက်ခဲတာလို့ဆိုစစ်ကောင်ဖြစ်လာနိုင်တယ်ပေါ့။ဒါအဆုံးဆုံးပဲကျွန်တော်အဲ့လောက်ပဲရှင်းတယ်။ဒီအတွက်လည်းဟိုစိတ်ထဲမှာဟိုစူတာမှုရှိပါဘူး။ကြောင်းပါတယ်ဒါကတော့ဒါကြည့်ရအောင်ကိုယ့်အတွက်ကျွန်တော်ပြချာမှုရဲ့အတွက်ကိုကျေပြပြခြင်းနဲ့အနေထားမျိုးလို့ဒါကျွန်တော်ရောက်ခံရတယ်။ဒါအဲ့ဒီအတွက်လည်းဟိုကျေးဇူးတင်ပါတယ်လို့
။ဒါမှလည်းရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကိုကာကွယ်ဆေးပြီးတော့ထိုးပေးမလဲဆိုတာပြည်နယ်အစိုးရတာဝန်ရှိသူတွေကအခုချိန်ကြီးအကြောင်းကြားတာမျိုးမရှိသေးဘူးလို့ဒီလိုမျိုးသားပါတီရဲ့တောက်ဖြူမျိုးနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးပိုးဆန်ကပြောပါတယ
်။ဟုတ်ပါတယ်ကျွန်တော်တို့ကတော့အသိစားဆုံးဆုံးခင်ဗျာအဆုံးကြတာမရှိသေးဘူးလေအတူတူကိုနောက်ထပ်ဆက်ပြီးထိုးဖို့ဆိုတာကိုမသိသေးဘူးခင်ဗျာအဲပုံလောက်ဆိုတော့အဲ့ဒါအစိုးရရဲ့စီမံခန့်ခွဲမှုအပေါ်မှာဒီဒီရဲ့အခွင့်အရေးထိုးဖို့ဒီနေရာကပေးတဲ့ကြည့်ကြည့်ရတာလည်းအပေါ်မှာမူတည်ပြီးသူတို့စီမံမယ်နဲ့ပြပါတယ်ကျွန်တော်တို့ကဒီလို့ပေါ်ပန်းဆိုင်ရတာဘာမှမသိသေးတဲ့အတွက်အတူတူကိုနောက်ထပ်ဆက်ပြီးထိုးဖို့ဆိုတာကိုမသိသေးဘူးခင်ဗျာအကုန်လုံးတော့ထိုးပေးနိုင်တော့ပို့လို့ကမယ်လို့တော့ကျွန်တော်ကတော့အဲ့လိုဖြစ်ပါတယ်
အခုလိုကာကွယ်ဆေးထိုးကြတာကမဖြစ်မနေလုပ်ရမယ့်လုပ်ငန်းတွေဖြစ်တယ်လို့ဒေါက်တာတန်းဝင်းကသုံးသပ်ပါတယ
်။လုံးတဲ့အခြေကပဲလုပ်ဖို့လိုအောင်မှာထိုးခံမှာပါ။ reaction လေးတွေတော့မင်းရဲ့ထိုးတာတွေကိုဒီလေး Facebook ထဲတက်လာတယ်လीညောင်းနေကြိုက်တယ်လို့တချို့ဖြားတယ်လို့ဟိုနောက်နာတယ်လို့တော့ပြောကြတယ်။ဒါပေမဲ့အဲ့ဒီမင်းရဲ့ထိုးတဲ့အဖွဲ့တွေလည်းအကုန်လုံးကဒါ second time ကိုထိုးမှာပဲဆိုပြီးတော့ကျွန်တော်ကိုယ်စားလှယ်လက်တီလိုပါပဲထိုးအကုန်ထိုးကြမှာပါ။အခုလို vaccine ညံများထိုးနိုင်ပြီပို့ပြီးတော့အကျိုးရှိလေပါ
လူကြီး54တန်းကျော်ရှိတဲ့မြန်မာနိုင်ငံမှာပထမအထုပ်ဖြစ်လူ9သိန်းခွဲစာအတွက်အိန္ဒိယကပေးတဲ့ကာကွယ်ဆေးအလုံးကြီး 1.5 တန်းကိုဦးစားပေးအဆင့်လိုက်ထိုးပေးနေတာပါ။နောက်ထပ်လူ15တန်းစာအတွက်အိန္ဒိယကနေကာကွယ်ဆေးတွေမှာယူထားသလိုပြည်သူအစိုးရကလည်းသူတို့နိုင်ငံတို့ကိုဗစ်ကာကွယ်ဆေးတွေကိုမျှဝေပေးမယ်လို့ကြေညာပေးထားပါတယ်ခင်ဗျာ။